ချစ်တော်မှာကြောင့်နေမြေ၅ခုမှာဆစ်စင်ကြီးတွေအားလုံးကိုလေးလရဲ့ဆိုင်ထားမယ်လို့တမရဘက်ကကြီးညာတာ၃ရက်ရှိသွားပြီဖြစ်တယ်လေ။အဲ့ဒီကြီးညာထားတဲ့နေရာမှာပါတဲ့နေမြေတချို့မှာတိုက်ပွဲတွေဆက်ရှိနေတယ်လို့နေသေးတယ်လို့တိုက်ပွဲတွေကနေပြီးတော့ထွက်ပြေးနေတဲ့စီးပြီးဒုက္ခတွေရေတွက်ကလည်းပိုးပြတ်တိုးလာနေပါတယ်။ဒါကြောင့်တိုက်ပွဲဖြစ်တဲ့ဒေသတွေတွင်မှာပိတ်မိနေတဲ့လူတို့အတွက်သမီးကကူညီပေးဖို့ကိုတမောဘက်ကပြင်ပထားတယ်ဆိုပြော်လေအကူအညီပေးအဖွဲ့တွေကပြောဆိုထားပါတယ်ထိုင်းပြည်ဆိုင်ဖီယူမြန်မာရဲ့ဒင်းတော့နိုင်ခွဲကသတိပေးလို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာစစ်မတော်နဲ့ရခိုင်စစ်မတော်တို့ကြားချင်းမြင့်နယ်ပလက်ဝမ်မြို့နယ်မှာတနင်္လာနေ့ရှိတိုက်ပွဲဖြစ်ပွားနေတယ်လို့ရခိုင်ပြည်နယ်မြို့နယ်တချို့မှာလည်းတနက်ကြီးတွေနဲ့ပြစ်ခတ်မှုတွေရှိနေတယ်လို့အေးအေးကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီနေ့မြန်မာမှာလည်းဒီပလက်ဝမ်မြို့နယ်ထက်ပေါ်မှာတော့အဲ့လိုလည်းကြီးတွေနဲ့ဆန့်ကျင်နေတာလို့ရှိတယ်မြန်မာလည်းလည်းမလေးပိုင်းမှာဘယ်လိုလဲရေဒီတတိယဖြစ်တယ်ဘလောင်းလုံးလေရအဖက်ပိုင်းဒီရေဝါရွာရဲ့အချက်ကောင်ကကောင်းကျိုးမှဖြစ်နေတာအဲ့တော့ဒီနေ့မျိုးမှာတော့ဒီမှာစစ်တပ်ကနေပြီးတော့ဒီနေ့ကြည့်ရင်တော့ပြန်ပြတ်ရှိတယ်ကြာတော့ဒီပေါ်မှာကြာအဲ့ဒီကြာပေါ့အရင်တတိယဖြစ်တဲ့နေရာတွေမှာလည်းအဲ့ဒီမှာကြောက်လည်းနေပြီးတော့ပြစ်ခတ်မှုတွေတော့ရှိ
မြန်မာတမတော်အနေနဲ့ရခိုင်တမတော်လှုပ်ရှားရာကြောက်တော်ဘူးဒီကောင်ပုံလူကျွန်းပလောင်းမျိုးနယ်ဘက်မှာနေမြေစုမှုရေးသက်ထိုးစစ်ဆင်နေတယ်လို့သူကဆိုပါတယ်လက်ရှိကြောက်တော်မြို့နယ်မှာတမတော်နဲ့အီအီတို့ကြားစိုက်ပွဲဖြစ်ပွားမှုတရင်မကြားရပေမဲ့လက်လက်ကြီးတွေနဲ့ပြစ်ခတ်တံတို့ကြားနေရလို့ကန်ဆောက်ရွာဘက်မှာလည်းစစ်ဆောင်300ကျော်ရောက်ရှိနေတယ်လို့ကန်ဆောက်ကျောင်းကဥဆောင်တန်ရတော်တစ်ပါးကလည်းအခုလိုမိကြပါတယ်
။အခုဆိုအင်းဆောင်စုကဖရားနဲ့ငါးဆောင်စုရှိတယ်။ဟိုလူကြီးက333ရှိတယ်။တို့ကတလူချောင်းရဲ့ကျွမ်းတာရရဲ့တောင်ပေါက်ရဲ့ခရုမော်ရဲ့ချင်းမောင်ဝန်တော်ရဲ့ငါးရောပေါင်းတာလား။ကားတော့နေတာလေတော့ဥစဉ်လို့ရခိုင်ကနေလူမှုကိစ္စရေးအဖွဲ့တွေစံပိုးတာရှိရပေါ့ဗျာသူကလူအင်အားတိုးလာတော့ဥစဉ်မှာအဆောင်မဆောင်ပြေးတာကိုလူမဆက်လို့ဖြစ်နေတော့ဥစဉ်ယာရင်ဆောင်လေးတွေပါတယ်ဆောက်ပါလေဆောက်မှရှိတယ်သူပွေးကတော့ခုတော့နင်းနေညီနေကြောတာပဲဗျာမိကရောက်လာကျွမ်းတာရကလူတွေရောက်လာပြောတော့အဲ့မှာအတန်ကြားခဲ့လို့ပြောတယ်သူပွေးချစ်တော့အတန်ကြားလားညီမတက်မတော်ကနေသူ့အတူဖောက်နေတာလားတော့ဥစဉ်လို့ခံမှန်းချောက်ကြ
လူချောင်းကြီးရွာနဲ့ပညာဝကြီးရွာတွင်ကောင်ကုန်းပေါ်မှာတမတော်ကနေဆက်ဆွဲထားပြီးဒီဇင်ဘာလ22ရက်နေ့အထိလက်လက်ကြီးပြစ်ခတ်တံကြားနေရလို့ရွာသားတွေကြောက်လာပြီးတိမ့်ချောင်လာခဲ့တာပါအလားတူကြောက်တော်မြို့နယ်ကောင်မင်္ဂလာကြီးရွာဘက်ကိုစစ်ဆောင်900ကျော်ရောက်ရှိနေတယ်လို့ကိုရန်တွားရောက်ကူညီခဲ့တဲ့အိုးချီပြည်မဟာမိတ်လူမှုကူညီရေးတင်းတာဝန်ခံဦးငယ်ဦးမောင်ကခုလိုပြောပါတယ်
တော်မင်းတော်ကရှိတယ်ကတိတ်ညာကတော့တစ်ခါတည်းမြောက်လာတယ်သူကခေါ်လာတော့ရှိနေပြီမင်းကစစ်တော့ခလေးအစ်စ်တော့ပြည်နေတယ်
ဒီစစ်ဘေးရှောင်တွေဟာလူမှုကိုင်းမဆွေပါချီနဲ့ပညာဝအကြီးအကဲတွေဖြစ်ကြပြီးမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအီတို့ကြားတိုက်ပွဲကြောင့်နေရဆွတ်ခွာတင်းချောင်တွေကြားရတာပါစစ်ရှောင်တွေရှိတဲ့ကြောက်တော်မြို့နယ်ကန်စောက်ရွာနဲ့ဆောင်မင်္ဂလာကျေးရွာဘက်ကိုပို့ရှိပြင်မဟာမိတ်လူမှုကူညီမှုအသင်းဝန်လက်ဖောင်ဒေးရှင်းကြောက်တော်ကူညီပေးရေးဖွဲ့ရခိုင်မျိုးရပါတီတွေကလည်းဆွဲရောက်ကူညီခဲ့ပါတယ်ဒါပေမဲ့ကြောက်တော်ကားလန်းနဲ့နီးတဲ့ရွာတွေမှာပဲအကူအညီပေးနိုင်တာဖြစ်ပြီးတိုက်ပွဲဖြစ်ပွားရာရွာကပိတ်မိနေသူတွေကိုအကူအညီမပေးနိုင်တဲ့အခြေအနေမှာရှိနေပါတယ်။တိုက်ပွဲဖြစ်စဉ်တွင်ပိတ်မိနေတဲ့ရိုးချောင်းပြားစီကရွာဆယ်ရာကရွာသားတွေအတွက်စာနာပိတ်ခါအကူအညီပေးဖို့ကတော့တပ်မတော်ကနေပိတ်ပင်ထားတယ်လို့ကြောက်တော်မျိုးနဲ့လူမှုကူညီပေးဖွဲ့တာဝန်ရှိသူဦးစော်ဝင်းကပြောပါတယ
်။ပိတ်မိတဲ့ပြည်သူတွေကတော့တအားကိုစွန့်ရတဲ့အခါမှာရှိရ။အဲဒီရိုးချောင်းသေးကိုဘသူမှဝင်ခွင့်မပေးဘူးပြစ်စရေးပေးတဲ့ဒီလူလေဘသူမှဝင်ခွင့်မပေးတော့မတော်ရဘူးချောင်းတော့ချောင်းပါရှိတယ်ရွာပေါင်း30ကျော်အကုန်လုံးကတိုက်ပြီးဒုက္ခတွေတွေလို့ဖြစ်နေပြီဟိုတလူချောင်းတို့မစရိုင်းကိုင်းတို့မှဆိုရင်တခြားရွာကတိုင်းချောင်းခိုးလုံးလာကြတယ်အဲ့မှာတက်တက်ရွာလူ200ကျော်ရှိတယ်ရွာသားတွေကိုယ်နိုင်ကလေးမရှိတဲ့ဂျာတွေကထောက်ပံ့ပေးနေရတာစားဝဲနေရတော့မကကျင်းမာရေးအတွက်လေစိုးရင်လာကြတဲ့အခြေအနေတွေရောက်နေပြီကိုဘလန်ကတက်ကနေပြီးတော့ပေါ်ခွဲမပေးဘူးတားတယ်ဆိုတော့ကျွန်တော်တို့ပြဿနာဖြစ်နေတဲ့အချိန်တွေ
လေဝင်ပါလကုန်ပိုင်းကနေတီစင်ပါလ24ရက်နေ့ထိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့တိုက်ပွဲကြောင့်ကြောက်တော်ပုံလူကျုံမြို့နယ်ဘက်မှာစစ်ကြောင်းဥယျာဉ်1500ကျော်ခန့်တိုးပွားလာနေတယ်လို့အကူအညီပေးရေးအဖွဲ့ဝင်တွေကပြောပါတယ်တီစင်ပါလ24ရက်နေ့ကသတင်းမီဒီယာကောင်စီနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံပွဲကြီးလက်ရှိစစ်မဲ့ဖြစ်ပွားနေတဲ့ပြောက်ပိုင်းတိုင်းအရှိမြောက်တိုင်းအရှိပိုင်းတိုင်းအရှိလယ်ပိုင်းတိုင်းတတိကံတိုင်းစစ်တိုင်း၅ခုမှာဒီဇင်ဘာ23ရက်နေ့ကနေ2019ခုနှစ်ဧပြီလ30ရက်နေ့ထိစစ်ရေးဆိုင်ရာလှုပ်ရှားမှုတွေရပ်ဆိုင်ထားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်ပေါ်ကျေစုပေမဲ့လက်ရှိတိုက်ပွဲပြင်းထန်နေစဉ်ရခိုင်ပြည်နယ်တွင်ဖြတ်လိချက်စစ်စင်ရေးတွေဝိုင်းပါပိတ်ဆို့မှုစစ်စင်ရေးတွေရပ်ဆိုင်ဖို့လိုပြီးနိုင်ငံရေးလီလန်းရသိဆုံဆွေးနွေးဖို့လိုတယ်လို့လည်းအေအေကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ်ခင်ဗျာ